ဘင်္ဂလားဒေ့ရှ်မှာမုတ်တုံမှုသဲထန်စွာရွာသွန်းလေပြင်းမုန်တိုင်းတွေတိုက်ခတ်ပြီးတော့မြေပြိုကျမှုတွေရေလွှမ်းမှုတွေဖြစ်နေလို့သိမ့်ချီရှိနေတဲ့ရုံးကြဒုက္ခပဲစကံတွေထဲလူတွေဆုံးတဲ့အထိကြုံတွေ့နေရပြီးနေရာစားစရာနဲ့တောက်တုံးကြီးအတော်လေးကိုအခက်အခဲဖြစ်နေကြတယ်လို့ရုံးကြဒုက္ခတဲ့ရီကပြောပါတယ်။တက်ချင်းရွယ်အိုတွေနဲ့နာမကျန်းဖြစ်နေသူတွေကလေးငယ်တွေအပါအဝင်ဒုက္ခတဲ့ရီကိုရှာယီခလုံးရဲစကံတွေကိုအရေးပေါ်ရွှေ့ပြောင်းပေးနေပြီးဒုက္ခသည်စခန်းတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလနဲ့နိုင်ငံတကာကူညီပေးရေးအဖွဲ့အစည်းတွေထက်ကတော့အရေးပေါ်ဆန္ဒရိက္ခာတွေမပြတ်တော့ဖို့ကူညီကယ်ဆယ်ရင်းနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုအလင်းအမြန်ကူညီဆောင်ရွက်ပေးနေကြပါတယ်။ရွှေကြဒုက္ခသည်တွေကိုဆက်သွယ်မြင်းမြန်ထားတဲ့မဆုမုံကစူးစီးတင်ပြထားပါတယ်။
ဘင်္ဂလားဒေ့ရှ်လူငယ်မှာတော့ပြီးခဲ့တဲ့သတင်းပတ်ကနေစလို့ရဲစတိုက်ဆိုသလိုမုတ်တုံမှုတိထန်စွာရွာသွန်းမှုကြောင့်ရေလွှမ်းမှုပြီးမြေပြိုကျမှုတွေဖြစ်လို့ရိုဟင်ဂျာဒုက္ခသည်တွေရာသီဥတုဆိုးရွားတဲ့ဒဏ်ကိုအလူးအလဲခံနေကြရပါတယ်။ဒုက္ခသည်ကိုသိန်းခိုလုံနေတဲ့ဘင်္ဂလားဒေ့ရှ်လူငယ်ဘက်ခြမ်းယာယီဒုက္ခသည်စခန်းကြီးထဲမှာတော့ခိုလုံရေးစင်တာ183ခုပျက်စီးသွားပြီးဒဏ်ရာရသူက12ဦးထိရှိနေတယ်လို့ကုလသမဂ္ဂကလည်းအရေးပေါ်သတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်တွေကိုနေရာချပေးထားတဲ့မြေကမှုတွေတောင်ကုန်းတွေပေါ်မှာယာယီတဲလေးတွေတိဆောက်ပြီးနေရဒုက္ခသည်တွေရဲ့တဲတချို့မိုးစတိုက်တိထန်စွာရွာသွန်းမှုနဲ့လေရင်းမုန်တိုင်းတန်ကြောင့်ပြိုကျပျက်စီးခဲ့ရတယ်လို့အသက်50အရွယ်အမျိုးသမီးတဦးသေဆုံးခဲ့ရပြီးရင်းနှင်းသေဆုံးနိုင်ခြေကြီးလည်းရှိတာကြောင့်အရေးပေါ်ပြောင်းရွှေ့နေရတဲ့ဒုက္ခသည်တွေအတွက်အတော်လေးကိုစိုးရိမ်စရာအခြေအနေဖြစ်နေတယ်လို့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ပစာအနီးဘာလူခါလီဒုက္ခသည်စခန်းကြီးရိုဟင်ဂျာဒုက္ခသည်ဦးအီစလန်ကပြောပြပါဗျာ။ဘာ
လို့တော့တဲမှာရှိတဲ့ဒုက္ခသည်ကဲတိုင်းမှာပေါ့မေပြိုမျိုးကြောင့်တော့ရေလွှမ်းမှုမျိုးကြောင့်ဒုက္ခရည်ဒိဋ္ဌိကတော့မြင်ရပြစ်စီခံရတာကိုသိရတယ်။ဒါရေလွှမ်းမှုမျိုးကြောင့်မေပြိုမျိုးကြောင့်အမှုတမှုတရားကိုဆိုးတာကိုကြားနေရပါပဲ။ကျွန်တော်ရဲ့ဘာလို့ကလေးရဲ့အနောက်ကံတဲ့နောက်ကုတူဘာလို့ရဲ့အနောက်ကဲတောင်ကျွတ်တဲ့နေရာမှာမှာဒုက္ခရည်စခန်းလေးရှိတယ်။ဒုက္ခရည်စခန်းတိုင်းမှာအခုမေပြိုမျိုးနောက်ရေလွှမ်းမှုမျိုးတော်လေဒီလိုရပါတယ်။ဒီလိုရတရားမင်းအမည်ရမရတိမောအဆက်မပြတ်ရသုံးမှုကြောင့်နေရတကာဖြစ်စီအေဂျီယာဖြစ်စီရာဖြစ်စီလုံလောက်လို့လောက်ဆောင်နေရကိုသိရတယ်ဒါပေမဲ့လုံလောက်တော့မရှိဘူးမရှိနေရမှာတော့ဖြစ်စီရာတိုင်းတွေမရှိတာကိုသိနေရပါတယ
်။ဒါတလုံးမှာတော့ဒုက္ခတွေကိုအရေးပေါ်ရှင်းပြောင်းပေးနေပြီးဘိုးရန်လေးတန်းခံနိုင်အောင်ခန့်ခန့်နဲ့အစာဦးတွေအမိုးကာတွေအရေးတကြီးလိုအပ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဇန်တော်လီဒုက္ခသည်စခန်းကြီးရိုဟင်ဂျာဒုက္ခသည်ဥမောင်ကျော်မြင့်ကလည်းလက်ရှိအခြေအနေတွက်ပြပါတယ
်ကျွန်တော်ဂျန်တိုလီဒေါက်ကာဂျီစကန်မှာမေတူရာတို့အဲဒေါက်ကာဂျီစကန်ဒီကြားတာတို့အများကြီးပေါ့ဒေါက်ကာဂျီဒေါက်ကာတို့ဟန်ဂျာလူမျိုးတွေကအများကြီးဒေါက်ကာရောနေတယ်အကစားစစ်တုံနေတယ်စာတိုင်တော့ရဲလာနင်းစင်တာတဲ့မှာပို့လို့နေတယ်အခုဒါစာဝင်နေတဲ့အလအကစားစစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကန်တာဝင်ရှိတဲ့သူတွေနောက်ဘင်္ဂလားဒေ့ရှ်တာဝင်ရှိတဲ့သူတွေဘက်ကရောဗာများဆောင်ရွက်ပေးနေရတယ်ရှိပါလေအရေးပေါ်ဆောင်ရွက်ပေးတာကြီးပေါ့နော
်ဟုတ်ကဲ့ပါအခုအဓိကကျတော့ဟော NGO ဒီကလေတူချပြီးတော့မှဒုက္ခသည်စကန်ဒီသာပင်ကျောင်းမှာကိုလိုနေတဲ့ဒုက္ခသည်ရုပ်ပြင်းတဲ့နေရာချတာဘွားသွားပြီးလေးနေတယ်ခင်ဗျာဆောင်ဝင်နေရသွားဟိုစံဒီပါတွေတိတ်တာရှိသေးတယ်ဒါဝင်မဲ့ဟောအားကြမလို့လောက်ပါဘူးခင်ဗျာကျင်းလာတဲ့ကျန်နေဆိုပြီးတော့ဟောတော်တော်ဆိုးပါတယ်ဘာလို့ဒီကဟောအင်းစေဝါကြီးဘာမှမရှိတော့ဘူးက
ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကြားလိုမန်လန်လို့ခေါ်တဲ့နေဆက်မြင်းစည်းလို့ဆိုမှလည်းရေလွှမ်းမှုပြီးလေပြင်းမုန်တိုင်းတံကိုခံနေရတဲ့အတွက်အဲ့ဒီနေဆက်မြင်းမှာနေထိုင်နေရတဲ့ဒုက္ခတွေ9000လောက်ကလည်းလက်တလုံးနေစရာအခက်ခဲနဲ့စားနေရတာအခက်ခဲကြီးအတော်လေးတွေ့နေကြရတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခတွေစခန်းကဥယျာဉ်စလန်ကပြောပြပါတယ
်အတူတူမြန်မာနဲ့ဒီကတဲ့စင်စားဒီလိုက်မှာရှိတဲ့ဒုက္ခကြီးတွေကရေလွှမ်းမှုတိုင်ကြောင့်သူကရဲအနေနဲ့တောင်းလို့ရလိုက်ပြီးသားလားသူကရေမြတ်ပြီးတော့ဒုက္ခရောက်နေတာကိုအလိုအဒီဒုက္ခကြီးတွေကအစာတောင်းမမရရှိရရဲ့နောက်ရေတောင်းရဲ့အစာတောင်းမရရှိရရဲ့အတူတူချောင်းနေစီရင်ဒီလိုင်းဒုက္ခကြီးစခန်းကိုနေရတကာဖြစ်စီ ICICI ရနေဒီစပန်ဘုတ်အရေးကြီးပါလေခင်ဗျာဒီစရိယာပိုင်းအားရအားနည်းနေလို့ကျွန်တော်ကပြောရပါတယ်ကျွန်တော်ကအသိမပြေရတဲ့ဒီစကားမှာပဲကျွန်တော်ကအစားတက်ပေါ်နဲ့ကျွန်တော်ကနေရတယ်ဒါပေမဲ့ကျွန်တော်ကအမြဲတမ်းညောင်းနေတာကညောင်းနေတာတော့ကျွန်တော်မင်းရုပ်ကြီးတို့ကျွန်တော်ကဆလာရရတဲ့ကျွန်တော်ကအများကြီးကျွန်တော်မြင်လို့နေပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့အခုလိုအခက်အခဲတွေကြုံနေရချိန်မှာမိမိတို့ရဲ့မူရင်းနေရာကိုပဲပြန်လို့ကြတယ်လို့ပြောပါတယ်။နိုင်ငံတကာကတုံ့ပြန်နေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအပြစ်မဲ့ပြုမထားတဲ့မြန်မာအစိုးရဘက်ကတော့ဒီလိုတိမ်းရှောင်သွားတဲ့ဒုက္ခသည်တွေကိုစီစစ်ပြီးမြန်မာနိုင်ငံဘက်ကပြန်လည်လက်ခံခေါ်ယ ယူဖို့စီစဉ်နေတယ်လို့ပြောဆိုထားတာပါ။အခုလက်တော်အခြေအနေမှာတော့ဘင်္ဂလားဒေ့ရှ်ရဲ့ဒုက္ခသည်ဆိုင်ရာကော်မရှင်နာဘက်ကဒုက္ခသည်တွေအတွက်နည်းစဉ်ပေးပို့နေတဲ့စားနပ်ရိက္ခာစေဝါထောက်ပံ့မှုလူသားချင်းစာနာမှုဆိုင်ရာကူညီကယ်ဆယ်ရေးပစ္စည်းတွေပေးပို့နိုင်အောင်ဆက်သွယ်ထားတဲ့အဓိကလမ်းမကြီးတွေဆက်သွယ်မှုလမ်းကြောင်းပြတ်တောက်မှုမရှိအောင်စခန်းတာဝန်ရှိတဲ့သူတွေကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ပူးပေါင်းဆောင်ရွက်နေကြပါတယ်ရှင်။